Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဒီဇင်ဘာလ6ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေ line to meter 7925တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလောပါဒီကနေ့ညနေခင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါရှင်ကျမခင်မြွှေထွေးပါမက်ဆန်ဒါရှင်တွေကိုကျေးဇူးတင်စကားပြောဖို့အမေရိကန်ရွေးကောက်ခံသမ္မတထရမ့်ဒီမြောက်ကာရိုလိုင်းနားကိုရောက်နေတဲ့အချိန်နယူးယောက်မြို့ကသူပိုင်ထရမ့်တာဝါရှိမှာတော့သူ့ကိုထောက်ခံသူတွေရောကန့်ကွက်သူတွေပါစုဝေးပွဲတွေလုပ်နေကြပါတယ်တခါအာကတိလိုက်စားမှုရှုတ်တော်ပုံနဲ့ရင်ဆိုင်နေရတဲ့တောင်ကိုရီးယားသမ္မတပတ်ကွန်ထေကတော့သူ့ဘော်အယုံကြည်မရှိအစိုးတင်သွင်းမှုကနေထွက်ပေါ်လာမဲ့ရလဒ်ကိုလက်ခံမဲ့အကြောင်းဒီကနေ့ပြောလိုက်ပါပြီလူထိတ်တန့်ရောက်ဒေသတွေနဲ့နိုင်ငံကသတင်းတွေကိုတော့ကိုအောင်နဲ့အတူပြပြပြသွားပါမယ်ရှင်
။ကောင်းပါပြီရှင်။တိုက်ပွဲတွေဖြစ်ပွားရာရှမ်းပြည်မြောက်ပိုင်းဒေသကထောင်နဲ့ချီတဲ့စစ်ဘေးရှောင်တွေအခုချိန်ထိအိမ်မပြန်နိုင်ကြသေးတဲ့သတင်းမှကြားဖို့ရှိတာတော့
ကျလို့ညော်လင့်တာတမ်းကြော်ရောက်လာရင်တော့တောင်းလို့ပြေယူစတာအခုကတောင်းကြော်ရောက်လာတာနဲ့အဲ့ဒီအိမ်ဒီမင်းရှုဘာပုံဒီမင်းရှုတယ်လို့အဲ့လိုရပါတယ်
ရှမ်းပြည်နယ်ထက်ကစစ်ဘေးရှောင်မွန်ဂိုဒေသခံတို့ပြောသွားတာပါရှင်အပြည့်စုံကိုတော့မကြခင်တင်ပြသွားဖို့ရှိပါတယ်ဒါအပြင်ရခိုင်ပြည်နယ်ကို၃ရက်စာခီးစဉ်နဲ့ပြန်ရောက်လာတဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီအာနန်ရဲ့တင်ပြစာရှင်းလင်းပွဲတင်နေတဲ့အတူနိုင်ငံတကာသတင်းဆောင်မှမှာတော့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့အစိုးရအဖွဲ့ဝင်ဝန်ကြီးနေရာတွေကိုရွေးချယ်တဲ့နောက်ဆုံးအခြေအနေတွေကိုကြားဖို့ရှိပါတယ်ခုရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တင်တွေကိုမှတ်ခင်ဖြူတွေနဲ့ကိုအောင်တို့ကပြောပြပေးပါအောင်ရှင်
အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာသူ့ကိုမဲပေးခဲ့ကြတဲ့မဲဆန်ဒါရှင်တွေကိုကျေးဇူးတင်စကားဆိုဖို့လို့ဆိုတဲ့ခီးစဉ်ဒုတိယတထောက်အဖြစ်ဒီနေ့မြောက်ကာရိုလိုင်းနားပြည်နယ်မှာရောက်ရှိနေပါတယ်။ဒီတော်တွင်နယူးယောက်မြို့ကသူ့ပိုင်ထရမ့်တာဝါအဆောက်အဦကြီးရဲ့အပြင်ဘက်မှာတော့သူ့ကိုထောက်ခံသူတွေနဲ့ကန့်ကွက်သူတွေအကြားအပြန်အလှန်အငင်းပွားမှုတွေနဲ့စုဝေးဆန္ဒပြပွဲတွေရှိနေတာပါ။ပြည်ကလေးသမ္မတရွေးကောက်ပွဲအတွင်းမဲရလဲကွာဟာမှုတိတ်မရှိခဲ့တဲ့ပြည်နယ်သုံးခုမှာမဲတွေကိုပြန်ပြီးတော့ရေတွက်ဖို့ကြိုးပမ်းနေတဲ့ Green Party ကနေသမ္မတလောက်အဖြစ်ဝင်ရောက်ရှင်ပြန်ခဲ့သူ Jill Stein နဲ့အတူသူမကိုထောက်ခံတဲ့သူတွေကရွေးကောက်ပွဲရလဲမျှတမှတ်ကန်ပြီးယုံကြည်စိတ်ချမှုရှိစေရည်အတွက်စုဝေးဆန္ဒပြကြတာပါမဲရီကိုပြန်ရွေတက်နေတဲ့အပေါ်မှာ Mr. Trump အနေနဲ့ဘာကောမှစိတ်ပူစရာမရှိတဲ့အကြောင်းနဲ့ဒီမိုကရေစီကိုယုံကြည်ရင်ကိုယ်နိုင်ရခဲ့တာကိုယုံကြည်စိတ်ချရဲဆိုရင် Trump အနေနဲ့ထုံးနဲ့ပြောဆိုနေကြတွေကိုရက်ပြီးတော့ယုံကြည်စိတ်ချရဲရွေးကောက်ပွဲတွေဖြစ်ဖို့နဲ့ပြည်သူအလုံးအတွက်အကျိုးဆောင်တဲ့ဒီမိုကရေစီစနစ်ဖြစ်ဖို့တောင်းဆိုနေကြသူတွေနဲ့အတူလက်တွဲတင်တယ်လို့ Ms. Staines ကပြောပါတယ်ရွေးကောက်ပွဲမှာအကျိနဲ့ရှင်ပြိုင်မှုတွေရှိခဲ့တဲ့ပြည်နယ်သုံးခုတည်းကတစ်ခုဖြစ်တဲ့ Michigan ပြည်နယ်မှာမဲပေးတဲ့ဆက်တွေကနေဒီအချက်လက်တွေခိုးယူတိုက်ခိုက်ခံရတာမျိုးရှိနိုင်တယ်လို့ Mrs. Stein ကယုံကြည်ထားတယ်လို့အခုဒီပြည်နယ်တွေမှာမဲရလက်တွေကိုလက်နဲ့ပြန်လည်ရေတွက်ဖို့တရားသူကြီးတူကအမိန့်ထုတ်ပေးခဲ့ပါတယ်။အလားတူဒီ Pennsylvania ပြည်နယ်မှာလည်းမဲတွေကိုပြန်လည်ရေတွက်နိုင်အောင် Federal တရားရုံးကအမိန့်ချမှတ်ပေးဖို့ Mrs. Stein ကတောင်းအပ်ပေးဆောင်ရွက်နေပါတယ်ရှင်။
အီရန်ရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့သဘောတူညီချက်ရယူထားတာတွေကိုအမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်အနေနဲ့ဖျက်လို့ဖျက်ဆီးလုပ်တာမျိုးလက်သင့်ခံမှာမဟုတ်ဘူးလို့အီရန်သမ္မတကပြောကြားလိုက်ပါတယ်။ဒီအီရန်တက်ကသိုလ်မှာဒီကနေ့ပြောကြားတဲ့မိန့်ခွန်းအတွင်းသမ္မတဟက်ဆန်ရူဟန်နီကပြောသွားတာပါ။အမေရိကန်ပြည်ထောင်စုမှာသမ္မတအဖြစ်ရွေးချယ်ခံရသူတဦးအနေနဲ့နျူကလ িয়ার အရေးသဘောတူညီချက်နဲ့ပတ်သက်လို့လစ်လျူရှုတာဒါမှမဟုတ်ဖြတ်သိမ်းတာလဲလှုပ်ကောင်းလုံးမှန်ကိုအီရန်အနေနဲ့လက်သင့်ခံသင့်သလားဆိုပြီးတော့လဲသမ္မတရူဟန်နီကမိကုံထုတ်လိုက်ပါတယ်တကယ်လို့ဒီလိုအခြေအနေတွေဖြစ်လာပြီးဆိုရင်တော့မှနျူကလ িয়ার အရေးအီရန်ရဲ့သဘောထားဆန္ဒပေါ်တည်ရောက်မှုရှိမှာမဟုတ်ဘူးဆိုပြီးတော့လဲသူကပြောပါတယ်အမေရိကန်သမ္မတရွေးကောက်ပွဲပြီးအီရန်ရဲ့အနာဂတ်အရေးနဲ့ပတ်သက်လို့စိုးရိမ်မှုတွေရှိနေတာကိုဖြေပြောက်ဖို့အီရန်သမ္မတကအခုလိုပြောဆိုတာပါရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်မှာသူ့ရဲ့မဲစီယုံရေးကာလအတွင်းအီရန်နျူကလ িয়ার အရေးသဘောတူညီချက်နဲ့ပတ်သက်လို့ဒါဟာအမေရိကန်အတွက်အကြီးအကျယ်ထိခိုက်နေတာဆုံးရှုံးမှုဖြစ်တယ်လို့ပြန်လည်ပြင်ဆင်သွားမယ်ဆိုပြီးတော့လည်းကတိပေးပြောကြားထားပါတယ်
။အမေရိကန် Republican Party ရဲ့နိုင်ငံခြားရေးမူဝါဒရေးရာအကြံပေးတစ်ယောက်ဟာထိုင်ဝမ်ကိုသတင်းတစ်ပတ်ကြာခီးစဉ်အဖြစ်ဒီကနေ့မနက်ပိုင်းကစပြီးတော့ရောက်ရှိနေပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကပဲထိုင်ဝမ်သမ္မတချိုင်အင်ဝမ်နဲ့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်တို့ဖုန်းနဲ့ဒီဆက်သွယ်စကားပြောခဲ့ကြပြီးတော့ Mr. Trump ရဲ့ရွေးကောက်ပွဲအောင်မဲ့အတွက်ထိုင်ဝမ်သမ္မတချိုင်ကကျေးဇူးစကားပြောချီကျူစကားပြောခဲ့ပြီးတဲ့နောက်မှာဒီအခု Republican Party ရဲ့နိုင်ငံခြားရေးမူဝါဒရေးရအကြံပေးနဲ့လဲထိုင်ဝမ်သမ္မတတွေ့ဆုံနိုင်ပွဲရှိနေပါတယ်။ထိုင်ဝမ်သမ္မတနဲ့ဖုန်းပြောဖို့ Mr. Trump ဘက်ကနေပြီးတော့စပြီးတော့ဖုန်းခေါ်ခဲ့တာဖြစ်တယ်လို့ဒါဟာ Trump အနေနဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးမှာကိုယ့်ဘက်ကအင်အားအရင်တည်ဆောက်ပြီးတော့ခိုင်မာတဲ့အနေအထားတစ်ခုရယူဖို့ကြိုးစားတဲ့သူ့ရဲ့အကြံပေးတွေရဲ့ရန်လိုတဲ့အမြင်ကိုထည့်ပြနေတာလည်းဖြစ်ပါတယ်။ Republican Party ရဲ့နိုင်ငံခြားရေးမူဝါဒရေးရအကြံပေးတရားဖြစ်တဲ့ စတီဖန်ယိတ်စ်ဟာ1989ခုနှစ်နိုဝင်ဘာလတုန်းကမိုမန်ခရီးယာသာသနာပြုတရားအနေနဲ့ထိုင်ဝမ်ကိုပထမဆုံးအကြိမ်သွားခဲ့တဲ့သူပါထိုင်ဝမ်ကမြို့ကြီးတွေမှာနှစ်နှစ်ကြာသာသနာပြုခဲ့တာဖြစ်ပါတယ်တရုတ်နိုင်ငံအနေနဲ့ထိုင်ဝမ်နဲ့ကားမှုနယ်ဆက်ဆံရေးတရက်တိစောက်ကြတဲ့ဆိုရင်ရွေးကောက်ခံသမ္မတထရမ့်ကိုဥပမာယူပြီးတော့ထိုင်ဝမ်ရဲ့နိုင်ငံရေးပြည်ပြပြောင်းလဲမှုတွေနဲ့ဒီမိုကရေစီပြည်ပြပြောင်းလဲမှုတွေကိုတရုတ်ဘက်ကလေးစားအသိမှတ်ပြုရမှာဖြစ်တယ်လို့အိုက်ဒါဟိုပြည်နယ် Republican Party ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ Mr. Yates က VOA ကိုဒီကနေ့ပြောပါတယ်သူရဲ့ထိုင်ဝမ်ခီးစင်နဲ့ပတ်သက်လို့တော့သူအနေနဲ့ထရမ့်ကိုစားထိုင်ဝမ်သမ္မတချိုင်ထန်ကိုသတင်းစကားတစုံတရာတည်ဆောက်ပေးသွားဖို့မဟုတ်ဘူးလို့ Mr. Yates ကပြောပါတယ်ရှင်
ဆီးရီးယားနိုင်ငံအလက်ပိုအရှေ့ဘက်ကဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးပို့သွားနိုင်မှု9ရက်ကြာပြည့်ခတ်ရက်စဲရေးဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှတနင်္လာနေ့ကမဲခွဲဆုံးဖြတ်ရမှာရုရှားကဗီဒိုအာဏာသုံးပြီးတော့ပယ်ချလိုက်ပါတယ
်ကက်မစ်နိုင်တကီပီရီဒီရှ်ကီကာဇ်ဒီရာစ်အစ်ပိုလ်ဇ်ဗိုလစ်ဘေးဗီကာမီလျပ်ပပောင်နီနီဇာပါစဖ်ဝစ်စတနာဗလီနီစီလ
်အလုံးသီးတဲ့အတိုင်းပါပဲအဲ့လိုအပြည့်ရလိုက်တာနဲ့ဒီအခြေအနေကိုအခွင့်ကောင်းယူပြီးတော့တပုံတွေဟာလူသူလက်နက်တွေစုဆောင်းတယ်လို့သူတို့အနေထားကိုလည်းပိုကောင်းအောင်ပြင်ဆင်နိုင်တာကြောင့်အခြေအနေတွေပိုဆိုးရွားသွားစေပါတယ်ဒါကြောင့်ဆီးရီးယားနိုင်ငံအတွက်လူသားချင်းဆိုင်ရာအကူအညီပေးရေးအဖွဲ့ဝင်နိုင်ငံတွေရဲ့အဆိုပြုချက်မူကြမ်းကိုရုရှားအနေနဲ့မထောက်ခံဘူးလို့ကုလသမဂ္ဂဆိုင်ရာရုရှားသံမတ်ကြီးဗစ်လီချာကင်ကပြောသွားတာပါဒါအပြင်ဒီအဆိုပြုချက်ကိုရေးဆွဲခဲ့တဲ့ Egypt, New Zealand နဲ့ Spain နိုင်ငံတွေအနေနဲ့အမြန်မဲခွဲဆုံးဖြတ်ဖို့ American, Britain နဲ့ပြင်သစ်နိုင်ငံတွေကဖိအားပေးခဲ့တဲ့အပေါ်လဲသူကဝေဖန်ခဲ့ပါတယ်။အဆိုပြုချက်မူကြမ်းထဲမှာမူလကစီးရီးယားမှာပြစ်ခတ်ရစဲကာလကို10ရက်ကြာသတ်မှတ်ခဲ့ပေမဲ့လည်းရုရှားအနေနဲ့ဒီအဆိုကိုလက်ခံလာဖို့မျှော်လင့်ချက်နဲ့9ရက်အထိရှော့ချသတ်မှတ်ခဲ့ပါတယ်။ဒီမူကြမ်းပေါ်ရုရှားနဲ့အတူတရုတ်နိုင်ငံကလည်းဗီဒီယိုအာဏာသုံးပြီးတော့ပယ်ချလိုက်ပါတယ်ခင်ဗျာ။
ဗီယိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ကနေအင်္ဂါနေ့ညနေခင်းဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်ရှင်အခရီးလိုက်စားမှုအရှုပ်တော်ပုံနဲ့ရင်ဆိုင်နေရတဲ့တောင်ကိုရီးယားသမ္မတပတ်ကွန်ဟေဟာဒီသတင်းပတ်တဲလွှတ်တော်မှာသူ့ဘော့ယုံကြည်မရှိဒီအဆိုတည်သွင်းမှုကနေထွက်ပေါ်လာမဲ့ရလဒ်ကိုလက်ခံမဲ့အကြောင်းဒီကနေ့ပြောဆိုလိုက်ပါတယ်။သမ္မတအဘော့ယုံကြည်မရှိအဆိုနဲ့ပတ်သက်လို့တောက်စာနေလွှတ်တော်မှာမဲပေးနိုင်ပွဲရှိနေတာပါ။ဒါပေမဲ့အတိုက်ခံတွေဘက်ကသုံးပုံနှစ်ပုံမဲအများစုနဲ့ယုံကြည်မရှိအဆိုကိုအနိုင်တည်သွင်းနိုင်တယ်ဆိုရင်တော့မှဒီရလတ်ကိုတမ်းမီရဲ့ဖွဲ့စည်းပုံတရားရုံးမှာအဆုံးဖြတ်ပြန်ပြီးတော့ယူရမှာဖြစ်လို့လရီနဲ့ချီချမြင့်မဲ့ကိစ္စပါ။သူမရဲ့ဆန်နူရီပါတီခေါင်းဆောင်တွေနဲ့လည်းမစ်ဖက်တွေ့ဆုံခဲ့တယ်လို့အဲ့ဒီတွေ့ဆုံပွဲအပြီးမှာတော့ပါတီထိတ်တန့်အရာရှိတဦးဖြစ်တဲ့ချွန်ဂျင်ဆက်ကဧပြီလထဲမှာယာရုကနေနှုတ်ထွက်ဖို့ပါတီရဲ့အဆိုပြုချက်ကိုသမ္မတဖက်ကလက်ခံမှုဆန္ဒရှိတဲ့အကြောင်းပြောပါရယ်။ဒါပေမဲ့သမ္မတဖက်အနေနဲ့ယာရုကနေချက်ချင်းနှုတ်ထွက်ပေးမဲ့ပုံမျိုးတော့မတွေ့ရပါဘူး။တကယ်လို့အယုံကြည်မရှိအဆိုအတီဖြစ်သွားရင်တော့2018ခုနှစ်ဖေဖော်ဝါရီလကျမှသမ္မတတက်တန်တရားဝင်ကုန်ဆုံးမှာဖြစ်တဲ့ Miss Pack အနေနဲ့အချိန်မတန်ခင်မှာယာရုတာဝန်ကနေနှုတ်ထွက်ရတဲ့ပထမဆုံးဒီမိုကရေစီနည်းကျရွေးကောက်တင်မြောက်ခံရတဲ့ကိုရီးယားသမ္မတဖြစ်ပါလိမ့်မယ်။သမ္မတဖက်ကသူ့ရဲ့မိတ်ဆွေချုံဆူဆီလ်ကစီစဉ်လှုပ်ဆောင်ခဲ့တာလို့ဆွဆွဲခံထားတဲ့ဒီဒေါ်လာတန်ပေါင်းများစွာကိုမတော်ဩစာတုံရယူခဲ့မှုရှုပ်တော်ပုံနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးခံနေရတာပါရှင်။
ပြင်းထန်သမရဖရန်ဆာအော်လန်ကပြည်ထောင်ဝန်ကြီးဘာနက်ဂါဇနုဖ်ကိုလွတ်လပ်သွားတဲ့ဝန်ကြီးချုပ်နေရာမှာအစာတို့ခန့်ဖို့ရွေးချယ်လိုက်ပါတယ်။လာမယ့်နှစ်သမရရွေးကောက်ပွဲမှာဆိုရှယ်လစ်ပါတီကိုစားပြုသမရလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ဖို့အတွက်အင်ကာနီမနက်ပိုင်းကမန်နူရယ်ဗော့စ်နှုတ်ထွက်သွားပြီးတဲ့နောက်ဂါဇနုဖ်ကဒီဝန်ကြီးချုပ်ယာရူကိုဆက်ခံမှာပါ။ဒုတိယကြိမ်သမရသက်တမ်းအတွက်သူဝင်ရောက်ရှင်ပြိုင်တော့မှာမဟုတ်ဘူးလို့သမရအော်လန်ဒေးကဒီလွန်ခဲ့တဲ့အပတ်အတွင်းရုပ်မြင်သံကြားမှာပြောဆိုအပြီးမှာအသက်54နှစ်အရွယ်မန်နူရယ်ဗော့စ်ကဆိုရှယ်လစ်ပါတီကိုစားပြုသမရလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ဖို့ဝင်ကြီးချုပ်ယာရူကနေနှုတ်ထွက်လိုက်တာပါလွန်ခဲ့တဲ့နှစ်အတွင်းလူ130လောက်သေဆုံးခဲ့တဲ့ Paris Mural ကအကြမ်းဖက်တိုက်ခိုက်မှုအပါအဝင်နှစ်နှစ်အတွင်းစုစုပေါင်းလူ200ကျော်တပ်ဖြတ်ခဲ့တဲ့ Islamic အစွန်းရောက်တွေကိုချေမှုန်းရမှာဂါဇနူဖာပြည်ထောင်ဝင်ကြီးအနေနဲ့ရှေ့ဆုံးကဦးဆောင်ခဲ့ပါတယ်လာမယ့်ဇန်နဝါရီမှာကျင်းပမယ့်ဆိုရှယ်လစ်ပါတီတွင်အကြိုရွေးကောက်ပွဲတွေမှာ Mr. Voss အနိုင်ရရင်တော့လက်ရရင်း Republican Party သမ္မတကိုယ်စားလှယ်လောင်းအသက်62နှစ်အရွယ်ဝန်ကြီးချုပ်ဟောင်း François Fillon နဲ့ရှင်ပြန်ရမှာပါပြင်သစ်သမ္မတရွေးကောက်ပွဲကို2019ခုနှစ်ဧပြီလမှာကျင်းပမှာဖြစ်ပြီးသမ္မတလောင်းတူဟာမဲအများစုနဲ့ပြည့်ပြည့်စုံစုံအနိုင်မရဘူးဆိုရင်တော့မေလမှာနောက်တစ်ကြိမ်ထပ်မံကျင်းပသွားမှာဖြစ်ပါရခင်ဗျာ
အိန္ဒိယနိုင်ငံမှာလူထုထောက်ခံမှုအကြီးအကျယ်ရထားတဲ့နိုင်ငံကြီးခေါင်းဆောင်တစ်ဦးဖြစ်တဲ့ Jayaram Jayalal လီသာဒီတနေ့လာနေတော့ကအသက်68နှစ်အရွယ်မှာကွယ်လွန်သွားတာကြောင့်သူ့ကိုနောက်ဆုံးအချိန်လာရောက်ကာရဝပြည်သူထောင်ပေါင်းများစွာဒီကနေ့အိန္ဒိယနိုင်ငံတောင်ပိုင်းမှာဆူဝေးခဲ့ကြပါတယ်။ဂျာယာလာလီသာဟာတမီးဘာသာစကားပြောရုပ်ရှင်ဇာတ်လမ်း150ကျော်မှာပါဝင်သရုပ်ဆောင်ခဲ့တဲ့တချိန်ကနာမည်ကျော်မင်းသမီးတစ်လက်လည်းဖြစ်ပါတယ်။ဒါပေမဲ့1980ပြည့်လွန်နှစ်တွေကစပြီးတော့နိုင်ငံရေးအလုပ်တွေကိုသာစောင့်ချလှုပ်လာခဲ့ပြီးတမင်းနာသူပြည်နယ်ရဲ့အမြင့်ဆုံးရွေးကောက်ခံအရာရှိအဖြစ်နဲ့အချိန်ပေါင်းများစွာပြန်လည်အရွေးခံရတဲ့သူလည်းဖြစ်ပါတယ်။စင်ရသားပြည်သူတွေအမျိုးသမီးတွေနဲ့လူမှုအတိုင်းဝိုင်းတွေကအနေခံပြည်သူတွေရဲ့အချို့ကိုကြည့်ပြီးလူမှုအချွဲရက်တည်ခဲ့တဲ့ဂျာလာလာလီတာဟာအားလေးစားအားကျစရာပုံကတူဖြစ်တယ်လို့အိန္ဒိယဝန်ကြီးချုပ်နွင်ဒရာမူရီကလည်းပြောပါတယ်။ဒီကနေ့ချန်တိုင်းမြို့မှာဂျာယာလာလီတာရဲ့ရုပ်အလောင်းမြေချတဲ့အခမ်းအနားကိုဝန်ကြီးချုပ်မူရီကိုယ်တိုင်လည်းတက်ရောက်ခဲ့တာပါ။အမဒါမှမဟုတ်အမေးလိုလူသိများတဲ့ဂျာယာလာလီတာကိုဂုဏ်ပြုပြီးတော့တမီးနာသူအစိုးရကလည်း9ရက်ကြာဝန်ထမ်းချင်းအထိမ့်မဲ့သတ်မှတ်ထားပါတယ်။ဂျာလာလာလီတာဟာတနင်္ဂနွေနေ့ညပိုင်းတော့ကနှလုံးရောဂါနဲ့ကွယ်လွန်သွားခဲ့တာပါရှင်
။ထိုင်းနိုင်ငံတောင်ပိုင်းကကျွန်းစီတွေမှာမိုးကြီးရေရှမ်းခဲ့တာကြောင့်လူ14ဦးသေဆုံးခဲ့တယ်လို့ထိုင်းအာဏာပိုင်တွေကဒီကနေ့ပြောကြားလိုက်ပါတယ်။ဒီဇင်ဘာနဲ့ဇန်နဝါရီဟာထိုင်းနိုင်ငံမှာခီးသွားလာမှုအများဆုံးရာသီဖြစ်ပါတယ်။ထိုင်းပင်လယ်ကွေ့အတွင်းကစမွိုင်းနဲ့ဖန်ကကျွန်းတွေမှာမိုးအကြီးကျယ်ရွာသွန်းခဲ့ပြီးရေကြီးရေလျှံလာကြောင်းထိုင်းတောင်ပိုင်းနဲ့မလေးရှားနိုင်ငံသွားတဲ့မိရထားလမ်းတွေလည်းပျက်စီးကုန်ပါတယ်ခင်ဗျာ
။အင်္ဂါနေ့ညနေခင်းထိုင်တန်ရောက်တဲ့တွင်ကိုမခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါရဲ့ရှင်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်။ရှခိုင်ပြည်နယ်မြောက်ပိုင်းဒေသကပဋိပက္ခတွေဟာလူမျိုးရုံးတပ်ဖြတ်မှုအဆင့်ထိရောက်နေပြီလို့ပြောနိုင်ဖို့ဆိုရင်တိတိကျကျစုံစမ်းစစ်ဆေးမှုတွေလုပ်ဖို့လိုမယ်လို့ရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌကပြောဆိုလိုက်ပါရဲ။ရခိုင်ပြည်နယ်ကို၃ရက်သာတွားရောက်လေ့လာခဲ့တဲ့အကြံပေးကော်မရှင်ဟာဒီကနေ့မှနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ရောတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းတို့နဲ့ပါတွေ့ဆုံပြီးတော့တိခီးစင်နဲ့ပတ်သက်လို့ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတရပြုလုပ်ခဲ့ပါတယ်။အပြည့်အစုံကိုတော့ကိုထက်အောင်ကတင်ပြထားပါတယ်ရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းဒေသကပြည်ပခါတွေဟာလူမျိုးတုံတပ်ဖြတ်မှုအဆင့်အထိရောက်နေပြီလို့ပြောနိုင်မှုဆိုရင်ဒီတိကျကျစုံစမ်းစစ်ဆေးမှုတွေလုပ်ဖို့လိုတယ်လို့ရခိုင်ကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ကပြောဆိုလိုက်ပါတယ်။မောင်တော်မြို့နယ်မှာအောက်တိုဘာလ9ရက်နေ့ကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေရဲ့စစ်ဆင်ရေးတွေမှာလူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံတပ်ဖြတ်နေတဲ့အဆင့်ကိုရောက်နေပြီလို့ဆွဆွဲပြောဆိုနေချိန်မှာပဲကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကအခုလိုပြောဆိုလိုက်တာပါ
။ This is a very serious charge.It is a charge that requires
လူမျိုးတုံတက်ဖြတ်မှုဆိုတဲ့အတုံးလုံးဟာလေးနဲ့တဲ့စကလုံးဖြစ်တယ်လို့လက်တွေမှာဒီလိုပြောနိုင်မှုဆိုရင်တော့ခိုင်ခိုင်လုံလုံအထောက်ထားတွေလွှတ်တဲ့အကြောင်းသူ့ရဲ့ဒုတိယအကြိမ်မြန်မာနိုင်ငံခီးစဉ်အပြင်မှာရန်ကုန်မြို့မှာကျင်းပခဲ့တဲ့သင်းသာရှင်လက်ပွဲအတွင်းမှာအခုလိုပြောဆိုသွားခဲ့တာပါမောင်တော်ဒေသကစစ်စီရေးအတွင်းလုံခြုံရေးအာဏာပိုင်တွေကမွ슬လင်တွေကိုအတ္တမပြုကျန်တာတပ်ဖြတ်တာကျူးရတွေကိုမိရှုဖျက်ဆီးတာတွေရှိတယ်ဆိုတဲ့သတင်းတွေနဲ့အတူလူခွင့်ရေးအဖွဲ့တွေရဲ့ဝေဖန်မှုတွေကိုလည်းကြုံခဲ့ရတာပါခီးစဉ်ဆုံးသက်ဖြစ်ဒီကနေ့အစောပိုင်းမှာလဲရခိုင်ကော်မရှင်ဥက္ကဋ္ဌကိုဖီအာနန်ဟာမြန်မာစုကတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့လည်းနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်ဒီတွေ့ဆုံမှုအတွင်းလုံခြုံရေးတပ်ဖွဲ့တွေရဲ့ဆောင်ရွက်မှုတွေမှာအရက်သားတွေကိုအကာအကွယ်ပေးဖို့လဲဆွေးနွေးခဲ့ကြပါတယ်အထူးသဖြင့်တော့လုံခြုံရေးစိုးရိမ်မှုတွေကြောင့်လူခွင့်ရေးကိုအလေးမထားတာမျိုးမဖြစ်သင့်ဘူးလို့ရခိုင်ကော်မရှင်ဥက္ကဋ္ဌကသူ့အမြင်ကိုသတင်းစာရှင်းလင်းပွဲအတွင်းအခုလိုသတိပေးသွားခဲ့တာပ
ါ When some governments feltthat if you're dealing with terrorism you have to curb this freedom and civil liberty
တချို့အစိုးရတွေကအကြမ်းဖက်တိုက်ဖြတ်ဖို့ဆိုရင်အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့လွတ်လပ်မှုတွေကို short and short ဖြတ်တောက်တင်တာဖြတ်တောင်ပြီးတော့လုံခြုံရေးအဓိကပဲလို့သတ်မှတ်လို့ရှိကြပါတယ်ကျွန်တော်အနေနဲ့ကတော့အရက်ဖက်လူအဖွဲ့အစည်းတွေနဲ့ပြည်သူလူထုတွေရဲ့လွတ်လပ်ခွင့်တွေကိုလုံခြုံရေးအတွက်ဆွန့်လွတ်လိုက်မယ်ဆိုရင်တကယ်ပဲအဲ့ဒီဒေသမှာလုံခြုံတဲ့အခြေအနေရောက်သွားမလားဆိုတာကတော့စဉ်းစားစရာပါကျွန်တော်မျှော်လင့်တာကတော့ပြည်ပခဖြစ်ပွားရာဒေသတွေကိုလူသားချင်းစာနာထောက်ထားတဲ့အကူအညီတွေနဲ့အဲ့ဒီဒေသကိုဒီလွတ်လွတ်လပ်လပ်သွားရောက်နိုင်ဖို့မျှော်လင့်တဲ့အကြောင်းသူကအခုလိုပြောသွားတာပါမြန်မာအစိုးရဘက်ကတော့ပြီးခဲ့တဲ့အကြမ်းဖက်ဖြစ်စဉ်မှာပါဝင်ခဲ့တယ်လို့ယူဆရတဲ့လူ900ကျော်ကိုဆက်လက်ဖမ်းဆီးစစ်ဆေးနေပါတယ်ဒါအပြင်နိုင်ငံတကာအတိုင်းဝန်းကဝေဖန်နေကြတယ်လို့လူခွင့်ရေးချိုးဖောက်မှုတွေမရှိဘူးလို့တော့အစိုးရဘက်ကကောစစ်တပ်ဘက်ကပါပြည့်ပြည့်တသားညှင်းဆိုထားပါတယ်ခင်ဗျာ
ကိုထက်အောင်ပါရှင်ခုတော့ရှမ်းပြည်နယ်ထက်ကစစ်ဘေးရှောင်တွေရဲ့အခြေအနေတင်ပြပါမယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသမြမတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့ဖွဲ့တို့ကြားဒေသအနက်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဖောင်းဆိုင်မုံကိုဟေမိုလုံနမ်တူအစရှိတဲ့တောင်းနဲ့ချီတဲ့ဒေသခံရွာသားတွေစစ်ဘေးတန်းရှောင်နေရပါတယ်တပ်မတော်ကလည်းမုံကိုဒေသကိုထိန်းချုပ်နိုင်ပြီဆိုပေမဲ့လည်းဒေသခံတွေနေရာရင်းကိုပြန်ဖို့အခွင့်တွေ့နေတယ်လို့လည်းဆိုပါတယ် VOA သတင်းထောက်နိုင်ကွန်အင်ကနေဆက်သွယ်မေးမြန်းသတင်းပို့ထားပါရရှင်
စီယပတိပခပြင်းထန်နေတဲ့ရှမ်းမြင်းနယ်မြောက်ပိုင်းမွန်ဂိုဒေသတွင်မြန်မာတပ်မတော်ကနေဒေသကိုပြန်လည်ထိန်းချုပ်နိုင်ပြီဆိုပေမဲ့တရုတ်နိုင်ငံတွင်ကိုတင်းရှောင်နေတဲ့ဒေသခံရွာသားတွေနေရရင်းကိုမပြန်နိုင်သေးဘူးလို့မွန်ဂိုဒေသခံဦးတီတီနောင်လတ်ကပြောပါတယ
်။မကောင်းကြော်လို့ရှိမလို့ပြရပါတယ်။ကတည်းကလောကီမူဝင်ကြနေလို့ပြောတယ်လို့ထင်ကြရတယ်။အိမ်ကလည်းအမူပြည့်စည်ကုန်တဲ့သဘောအိမ်တွေဘယ်လိုအိမ်ဘယ်လိုဖြစ်ကြည့်သွားတယ်အိမ်ချီလာမရှိတာမရှိဘူးလားလည်းမသိဘူးအခုကစက်ကမ်းမှာပဲရောက်နေလို့ကျတော့ညောလင်းတာတမတော်ရောက်လာရင်တော့တောင်းမလို့ပြောယူစတာအခုကတောင်းတော်ရောက်လာတာနဲ့အဲ့ဒီအိမ်ကြီးမျိုးတပားပုံကြီးမျိုးတွေလို့အဲ့လိုရပါတယ်
ပြီးခဲ့တဲ့နိုဝင်ဘာလ20ရက်နေ့ကစပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းဖောင်းဆိုင်မုံကူဟင်မူးလုံအစရှိတဲ့ဒေသတွေမှာမြန်မာတပ်မတော်နဲ့တိုင်းသားလက်နက်ကိုင်မဟာမိတ်တပ်ဖွဲ့တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံ 2,000 နီးပါးဟာစစ်ဘေးလွတ်ရာတရုတ်နိုင်ငံထဲကိုထွက်ပြေးသိမ်းရှောင်နေရတာပါ။နှစ်ပတ်ကြာတိုက်ပွဲပြင်းထန်နေတဲ့မုံကူမြို့သွင်းမှာတော့ယမနီညနေပိုင်းလောက်မှာမြန်မာတပ်မတော်ကနေပြန်လည်ထိန်းချုပ်နိုင်ခဲ့ပေမဲ့ဒီဖြစ်ပွားတဲ့တိုက်ပွဲတွေမှာဒေသခံတွေထိခိုက်မှုရှိနေတယ်လို့ဦးတီတီနောင်လတ်ကဆက်ပြောပါတယ်
။ဖြစ်တဲ့ထဲမှာဆိုတော့အဲဒီဖက်ကန်ကျောင်းတရားကျောင်းမှာကျောင်းအဆောင်ပေါ့ယောက်ျားတယောက်မိန်းမတယောက်လူမယားနှစ်ယောက်အဆုံးသွားတယ်။အဲဒီနောက်မှာဆိုတော့ဟိုတင်းပေါ့တို့ဒီတကုတ်ပေါင်ဆဲမှာလည်းလေးယောက်ကျဆုံးတယ်ကျွန်တော်တင်းထောက်စရာတယောက်ပါတယ်နမ်တော်ကမွန်ဂိုအဲဒီရက်တ6ကအဲဒီအရက်တာအချင်းကောင်လေးတယောက်လည်းကျဆုံးသွားတယ်ဒီကနေ့ညမှာဆိုရင်ကောင်းလုံးနန်းဟာကျေးရွာကလောင်လူမျိုးပေါ့၃ယောက်ကြားတယ်၆ယောက်တန်ညာရတယ်အဲဒီတန်ညာရတဲ့သူကိုကျွန်တော်ကယ်ပြီးတော့ပြစ်ပြီးဆေးရုံတဲ့ကိုကျွန်တော်ဥထားပါတယ
်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေနေနဲ့ကတော့ကန့်သတ်စစ်ဘွဲကဆင်နွှဲနေတာဖြစ်ပြီးမွန်ဂိုမျိုးကိုရေရှည်ထိန်းချုပ်ဖို့ရည်ရွယ်ချက်မရှိသလိုဒေသခံတွေထိခိုက်မှုကိုရှောင်ရှားဖို့မွန်ဂိုမျိုးကနေစုခွာခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်အလာရူရှမ်းမြင်းနယ်မြောက်ပိုင်းမန်တုံမြို့နဲ့နံဘရူမြို့နယ်တွေမှာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်နံဘရူမြို့သွင်းရွာသား1200ခန့်ဟာစစ်ပေးသိမ်းရှောင်ရောက်ရှိနေတယ်လို့နံဘရူမြို့ဒုက္ခသည်ကူညီပေးရေးကော်မတီဒုဥသဦးဆိုင်ပန်းညာကပြောပါတယ
်ကျွန်တော်တို့ဒီမှာဥယျာဉ်ကခုလောလောဆယ်တခါ5ခုကို1296လောက်ရှိတယ်ခင်ဗျာကျွန်တော်ကတိုက်ပွဲတွေဖြစ်လို့ရှောင်လာကြတာပါကျွန်တော်တို့ဒီမန်တုံမြို့နယ်ထဲမှာပေါ့နော်မန်တုံမြို့နယ်ကျွန်တော်တို့မိုင်းမော်ဒေသတွေမှာပေါ့အဲမိုင်းမော်ဒေသဆိုလို့ရှိရင်ကျွန်တော်တို့ရွာတွေကတော့နမ်ဟိုင်းတို့နားလူတို့နောင်ဆန်းတို့ရွာတွေကအများကြီးခင်ဗျာတိုက်ပွဲကကျွန်တော်တို့တပ်မတော်နဲ့ဒီကျွန်တော်တပ်ပေါင်းစုနဲ့ပေါ့
ဒီစစ်ပြေးဒုက္ခသည်တွေကိုနမ်ဘရူမြို့ဒုက္ခသည်စခန်း5ခုမှာနေရာချထားပေးတယ်လို့သူကဆိုပါတယ်လက်ရှိမန်တုံမြို့နယ်နဲ့နမ်တူမြို့နယ်တွေမှာတပ်မတော်နဲ့ TNL တောင်းပလောင်တပ်ဖွဲ့တွေကြားရက်ဆက်ဆူဆူလိုတိုက်ပွဲတွေဖြစ်ပွားနေတဲ့အခြေအနေကြောင့်နေရရင်းကိုပြန်ပို့ဖို့အခက်တွေ့နေစေလို့ဦးဆိုင်ပန်းညာကပြောပါရယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာမြန်မာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေဖြစ်တဲ့ကချင်တန်း၊ရခိုင်ကိုကလက်နက်ကိုင်တပ်ဖွဲ့တွေကြားမှာနိုဝင်ဘာလ20ရက်နေ့ကစပြီးတော့တိုက်ပွဲတွေဖြစ်ပွားနေပါရယ်။မြန်မာတပ်မတော်နဲ့တိုက်ပွဲဖြစ်ပွားနေတဲ့ KIA TNL MNDAA နဲ့ AA လက်နက်ကိုင်ဖွဲ့လေးဖွဲ့အနေနဲ့စစ်မှန်ပြီးမျှတာတဲ့နိုင်ငံရေးဆွေးနွေးမှုအတွက်စစ်ရဆဲဖို့အစဉ်သေးဖြစ်နေကြောင်းဒီဇင်ဘာ၄ရက်နေ့ကပူးပေါင်းထုတ်ပြန်ကြေညာခဲ့ပါတယ်။လက်ရှိအနေထားအရမြန်မာတပ်မတော်အနေနဲ့ TNL MNDAA နဲ့ AA အစရှိတဲ့လက်နက်ကိုင်ဖွဲ့၃ဖွဲ့ကို NCA ဖြစ်ရလက်မှတ်ရေးထိုးရေးမှကန့်သတ်ထားတဲ့ကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ဦးဆောင်ပြီးဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအဟံသားတစ်ခုလိုဖြစ်နေတယ်လို့ရှမ်းမြည်ရေးလေ့လာသူပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲသွန်းကဆိုပါတယ
်မူလကလေးကလည်းဒီသုံးဘွဲ့ကိုသူတို့ကတော့ခြံထားခဲ့ခြင်းတာခြံထားခဲ့ခြင်းပြီးတော့ KIA ရတာလက်မှတ်ထိုးမယ်ဆိုရင်တော့ NCA လက်မှတ်ထိုးတဲ့အဖွဲ့တွေနဲ့သူတို့ကနိုင်ငံရေးဆွေးနွေးပွဲတွေပွားမယ်ဒီသုံးဘွဲ့ကတော့လက်နဲ့ကင်လမ်းစဉ်ဆွတ်လွတ်ပါတယ်လို့မကြေညာရင် NCA လက်မှတ်ထိုးခွင့်မပြုဘူးအပြုတ်တိုက်ခြင်းတယ်ဆိုတော့ဒီရက်ကျအမှန်မှရှိအဲ့ဒါနဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်အနေနဲ့ပါဝင်စီခြင်းနဲ့ဆန္ဒရှိနေတယ်လေတက်မတော်ကိုနိုင်အောင်ပေါ့နော်ဒီလက်ခံလာအောင်မစီရုံနိုင်ခဲ့ဘူ
းနှစ်ပတ်ကြာစစ်ရေးသိမ်းမာနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်းမှာဒီရက်ပိုင်းတွင်မြန်မာတက်မတော်ကနေမွန်ဂိုဒေသကိုထိန်းချုပ်နိုင်ခဲ့တာကြောင့်တိုက်ပွဲရသနေတယ်ဆိုပေမဲ့စစ်ဘေးရှောင်ပြည်သူတွေအနေနဲ့နေရမပြန်နိုင်သေးသလိုနေမြေအေးချမ်းမှုမရှိသေးလို့လုံခြုံရေးအတွက်အာမခံချက်မရှိသေးတဲ့အနေအထားမှာရှိနေပါတယ်မြောက်ပိုင်းမဟာမိတ်တပ်တွေအင်အားသာစီးနဲ့ဝိုင်းပါပိတ်ဆို့ထားတဲ့မွန်ဂိုသက်စခန်းကိုမြန်မာတပ်မတော်စစ်ကူစစ်ကြောင်းတွေကနေထိုးဖောက်ကျော်လွှားပြီးတော့ဒီဇင်ဘာလ၄ရက်နေ့ညနေပိုင်းမှာမွန်ဂိုသက်စခန်းနဲ့ပူးပေါင်းနိုင်ခဲ့တယ်လို့မွန်ဂိုမျိုးကလည်းထိန်းချုပ်ထားနိုင်ပြီလို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကနေမနေ့ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ရောရှိမှာခင်ဗျာရှမ်းပြည်မြောက်ပိုင်းမှာမြောက်ပိုင်းမဟာမိတ်တပ်ပေါင်းစုလို့ခေါ်တဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာအစိုးရတပ်ကြားတိုက်ပွဲတွေပြန်ဆသလိုမွန်ဂိုမျိုးပေါ်ထီအောင်နှစ်ဖက်တိုက်ပွဲတွေပြင်းထန်လာခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းကကြော့ပြန်စစ်ပွဲတွေဟာလက်ရှိညဉ့်ညံ့ရေးလုပ်ငန်းစဉ်ပေါ်မှာဘလောက်ထိတည်ရောက်မှုရှိလာနိုင်တယ်လဲဆိုတာကိုလာမယ့်အင်္ဂါနေ့ညပိုင်းဒိုင်းလီလိုက်အစည်းအဝေးမှာသုံးသပ်ဆွေးနွေးပါမယ်။ ပါဝင်ဆွေးနွေးမြင်မြန်လိုသူတွေ view မြန်မာပိုင်းကိုကိုယ့်ရဲ့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်တွေပြပို့ထားကြမယ်ဆိုရင်တဲ့လေလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာ view ကခေါ်ယူမှာဖြစ်ပါတယ်မိမိတို့မြင်မြန်လိုရာဆွေးနွေးလိုရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ် view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်အီးမေးလ်လိပ်စာက bummies@viewnews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမြင်မြန်ကြမယ့်သတင်းရှင်တွေကိုကြိုဆိုပါတယ်ခင်
ဒီကနေ့ည9နာရီမှာဆွေးနွေးမယ့်တရားရေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်တင်ပြပါအောင်မယ်။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကကြမ်းရှိနေတဲ့အစိုးရအဖွဲ့ဝင်နေရာတွေထက်ကအားလုံးနီးပါးကိုဒီဒီနေ့မှအတွင်းမှာထုတ်ပြန်မယ်လို့ကြေညာထားပြီးတော့မနေ့တနင်္လာနေ့မှာတော့အိုးအိမ်နဲ့မြို့ပြဖွံ့ဖြိုးရေးဆိုင်ရာဝန်ကြီးကိုရွေးချယ်ခဲ့ပါရစေ။နိုင်ငံခြားရေးဝန်ကြီးရာထူးအတွက်တော့ဒီဒီနေ့မှအတွင်းတိုးချဲ့ရှာဖွေနေပါရစေ။Trump Tower အပြင်ဖက်မှာတော့ Green Party ရဲ့သမ္မတလောင်း Jill Stein ဦးဆောင်တဲ့အဖွဲ့ကပြည်내၃ခုရုံးမှာမဲရလာတွေပြန်လဲရစ်တွက်ရေးဆွေးခဲ့ကြပါရယ် VOA သတင်းထား Raymond Tyler ရဲ့သတင်းပေးပို့ချက်ကိုမတင်ကြီးထက်ကပြောပြပေးမှာပ
ါပြီးခဲ့တဲ့ American သမ္မတရွေးကောက်ပွဲအတွင်းအခြေအနေရှင်ပြိုင်ခဲ့ရတဲ့ပြည်내တွေမှာမဲပြန်လဲရစ်တွက်ရေးကိုထောက်ခံတောင်းဆိုသူတွေ Trump Tower အပြင်ဖက်မှာမနေ့တနင်္လာနေ့ကဆွေးခဲ့ကြပါရယ်ပြီးခဲ့တဲ့သမ္မတရွေးကောက်ပွဲမှာဝင်ပြန်ခဲ့တဲ့ Green Party ရဲ့သမ္မတလောင်းJill Stein ကလူတို့စုဝေးပွဲကိုဥဆောင်ခဲ့တာပါ
We are here to assure Donald Trump that there is nothing
ဒီကိစ္စကဘာမှစိုးရိမ်စရာမရှိဘူးလို့ Donald Trump ကိုအာမခံတဲ့အကြောင်းကျွန်တော်တို့ဒီနေရာကနေပြောချင်ပါတယ်ဒီမိုကရေစီကိုယုံကြည်တယ်ဆိုရင်နောက်ရွေးကောက်ပွဲမှာမှန်မှန်ကန်ကန်အနိုင်ရခဲ့တယ်လို့ယုံကြည်တယ်ဆိုရင်လက်နက်ချပါ
မဲပြန်လဲရေးတွက်ရေးကိုထောက်ခံသူ Rachel DiSario ကတော့
As voters we need to make sure that democracy is not
မဆန္ဒရှင်တွေအနေနဲ့ကျမတို့ရဲ့ဒီမိုကရေစီဟာဘယ်လိုနည်းနဲ့မှဟန့်တားနှောက်ယှက်မခံရဘူးဆိုတာကိုသိကြအောင်လုပ်ဖို့နောက်ကျမတို့ရဲ့မဲလက်မှတ်တွေကိုမှန်မှန်ကန်ကန်ရေးထွက်ဖို့လိုပါတယ
်မဲပြန်လဲရေးထွက်ရေးကိုစန့်ကျင်သူပင်ကိုရှ်ကတော့အခုလိုပြောပါတယ
် We all get a chance to vote everyone
ကျမတို့အားလုံးမဲပေးခွင့်ရခဲ့တယ်အားလုံးလည်းမဲပေးခဲ့ကြတယ်အခုကျမတို့ရှေ့ဆက်သွားဖို့ပဲလိုအပ်တာပါ
Trump Tower ထဲမှာတော့နိုင်ငံခြားရေးဝန်ကြီးရာထူးအတွက်ရှာဖွေရွေးချယ်ရေးလုပ်ငန်းစဉ်ကိုဆက်ပြီးဆောင်ရွက်နေပါတယ်။တရုတ်နိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးဟောင်း John Huntsman အပါအဝင်နိုင်ငံခြားရေးဝန်ကြီးနေရာအတွက်ရာထားသူတွေကိုလည်းရွေးကောက်ခံသမ္မတကတိုးထားပါတယ်။ဒီကြားထဲထူးထူးခြားခြားဆောင်ရွက်လိုက်တဲ့ကိစ္စကတော့ထိုင်ဝမ်သမ္မတနဲ့တယ်လီဖုန်းဆက်သွယ်ပြောဆိုခဲ့တာဖြစ်ပြီးဒီလှုပ်ဆောင်ချက်ဟာဆိုရင်တရုတ်ကိုအလေးမထားတဲ့လှုပ်ရက်နောက်တရုတ်အမေရိကန်ဆက်ဆံရေးအပေါ်တည်ရောက်မှုရှိစေနိုင်တယ်လို့လည်းအများကယူဆခဲ့ကြပါတယ်။ပြည်ထရေးစွန့်အင်စိုက်ပျိုးရေးစစ်ပြန်စစ်မှုထမ်းရေးရာနဲ့အမိမြေလုံခြုံရေးဝန်ကြီးတွေလည်းရွေးချယ်ဖို့ကြံရှိနေပါသေးတယ်။2016 Republican သမ္မတလောင်းအဖြစ်ဝင်ရောက်ရွေးခံခဲ့သူအုံနောက်နဲ့အာယုံကျော်ဆိုင်ရာခွဲစိတ်ဆရာဝန်ဘန်ကာဆင်ကိုအိုးအိမ်နဲ့မြို့ပြဖွံ့ဖြိုးရေးဝန်ကြီးအဖြစ်ရွေးချယ်ကြောင်းမနေ့တနင်္လာနေ့ကကြေညာပါတယ်။ရွေးကောက်ခံဒုတိယသမ္မတမိုက်ဖန့်စ်ကအခုလိုပြောပါတယ
် We're excited to have Dr. Carson as our intended nominee
အိုးအိမ်နဲ့မြို့ပြဖွံ့ဖြိုးရေးဝန်ကြီးအဖြစ်ဒေါက်တာကာဆင်ကိုကျွန်တော်တို့ရွေးချယ်လိုက်တဲ့အတွက်သိတ်ကိုစိတ်လှုပ်ရှားမိပါတယ်တမိုင်းဝင်ခြေလှမ်းဖြစ်မဲ့တာဝန်လွှဲပြောင်းရယူရေးလုပ်ငန်းစဉ်အတွင်းအလုပ်များလှတဲ့ဒီသတင်းပတ်အတွင်းမှာကျွန်တော်တို့အနေနဲ့နောက်ထပ်လည်းထပ်ပြီးရွေးချယ်နေပါတယ်
တချိန်တည်းမှာပဲရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နောက်သမီးဖြစ်သူအီဗန်ကာရုနဲ့တွေ့ဆုံခဲ့တဲ့ဒီမိုကရက်တစ်ဒုတိယသမ္မတဟောင်းတဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူအယ်ဂိုကတော့ဘုံသဘောတူညီချက်တွေကိုဆွေးနွေးခဲ့ကြတဲ့တွေ့ဆုံမှုတစ်ခုအဖြစ်ထုတ်ဖော်ပြောဆိုပါတယ
်
ဆွေးနွေးမှုတွေဟာတိတ်ကိုစိတ်ဝင်စားစရာကောင်းတာကြောင့်နောက်လဲထပ်ပြီးတော့ဆွေးနွေးသွားမှာပါ
ရာသီဥတုပြောင်းလဲမှုဟာတရုတ်ရဲ့ထွင်လုံးတစ်ခုအဖြစ်ရွေးကောက်ခံသမ္မတထရမ့်ကတစိုက်ကတ်ခဲ့တာပါဒါပေမဲ့လည်းပြီးခဲ့တဲ့လကနယူးယောက်တိုင်းစ်သတင်းစာကြီးနဲ့တွေ့ဆုံမှုအတွင်းမှာတော့သူ့ရဲ့ရည်တည်ချက်ကိုပြန်လည်သုံးသပ်ဖို့နဲ့ဘက်ပေါင်းစုံကိုနားထောင်ဖို့ဆန္ဒရှိတယ်လို့ပြောဆိုခဲ့ပါတယ်ရှင်
။မတင်ကြီးထိုက်တင်ပြတော်တာပါရှင်။ဒေါ်တာရှင်များရှင်ဆောင်းနေတွေဝေတဲ့ Christmas Gala ရောက်တိုင်း VOA က Christmas Day တခြင်းတွေနဲ့ဖျော်ဖြေပေးနေပါတယ်။ဒီကနေ့မှာတော့လေးဖြူရဲ့လွမ်းသူအိမ်မက်တခြင်းကိုထုတ်လင့်ပေးလိုက်ပါတယ်။နားဆင်ပါရှင်။ မရော VOA ကတင်ဆက်ပေးလိုက်တဲ့သတင်းကိုသောတာရှင်တွေနှိချိုက်ကြလိမ့်မယ်လို့မျှော်လင့်ပါရရှင် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့နေ့စဉ်TV သတင်းလောကအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှ Asia Set 7ဂျိုရူကနေလည်းတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ကြပါရရှင်ဒီကနေ့ညနေခင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါကြက်ရှိနေတဲ့အချိန်တွင်တည်အချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင်ရှင
်အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာသူ့ကိုမဲပေးခဲ့ကြတဲ့မဲဆန္ဒရှင်တွေကိုကျေးဇူးတင်စကားဆိုဖို့လို့ဆိုရက်ခီးစဉ်ဒုတိယတထောက်အဖြစ်ဒီကနေ့မြောက်ကာရိုလိုင်းနာပြည်နယ်မှာရောက်ရှိနေပါတယ်ဒီဂျော့ဒရင်နျူးမျိုးကသူ့ပိုင်းဒီထရမ့်တာဝါအဆောက်အဦကြီးရဲ့အပြင်ဘက်မှာတော့သူ့ကို၆ခံသူတွေနဲ့ကန့်ကွက်သူတွေအချားမှာအပြန်လဲအငင်းပွားမှုတွေနဲ့စူဝေးဆန္ဒပြတာတွေလည်းရှိနေပါတယ်ဒီကရက်သမရရွေးကောက်ပွဲအတွင်းမဲရလက်ကွာဟမှုတိတ်မရှိခဲ့တဲ့ပြည်နယ်သုံးခုမှာမဲတွေကိုပြန်ရည်တွက်ဖို့ကြိုးပမ်းနေတဲ့ Green Party ကလည်းသမရလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ခဲ့သူ Jay State နဲ့အတူသူမကိုထောက်ခံသူတွေကရွေးကောက်ပွဲရလက်မျှတမှန်ကန်ပြီးတော့ယုံကြည်စိတ်ချမှုရှိစေရေးစူးစမ်းဆန္ဒပြကြတာပါရှင်ပြည်သက်သမရ Francois Hollande ကပြည်ရေးဝင်ကြီးဘန်းနဲ့ Casanova ကိုလစ်လက်သွားတဲ့ဝင်ကြီးချုပ်နေရာမှာအစာထိုးခံအပ်ဖို့ရွေးချယ်လိုက်ပါတယ်လာမယ့်နှစ်သမ္မတရွေးကောက်ပွဲမှာဆိုရှယ်လစ်ပါတီကိုစားပြုသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်မှုအတွက်အင်္ဂါနေ့မနက်ပိုင်းတုန်းကဒီမန်နူယယ်ဗဲလ်စ်နှုတ်ထွက်သွားပြီးတဲ့နောက်မှာကာဇာနူဗဲကဝင်ကြီးချုပ်ယာရူကိုဆက်ခံမှာပါဒုတိယအကြိမ်သမ္မတတက်တဲ့အတွက်သူဝင်ရောက်ရှင်ပြိုင်တော့မှာမဟုတ်ဘူးလို့သမ္မတဖရန်ဆွာအိုလွန်ကလွန်ခဲ့တဲ့သတင်းပတ်အတွင်းရုပ်မြင့်သားကြားကနေပြောဆိုပြီးမှဒီအသက်54နှစ်အရွယ်မန်နူယယ်ဗဲလ်စ်ကဆိုရှယ်လစ်ပါတီကိုစားပြုသမ္မတလောင်းအဖြစ်နဲ့ဝင်ရောက်ရှင်ပြိုင်ဖို့ဝင်ကြီးချုပ်ယာရူကနေအခုလိုနှုတ်ထွက်လိုက်တာပါရှင်အခရီးလိုက်စားမှုအရှုပ်တော်ပုံနဲ့ရင်ဆိုင်နေရတဲ့တောင်ကိုရီးယားသမ္မတပက်ကွန်ဟေကဒီသတင်းပတ်ချင်းလွှတ်တော်မှာသူ့အပေါ်ယုံကြည်မရှိအဆိုတင်သွင်းမှုပေါ်ကနေထွက်လာမယ့်ရလဒ်ကိုလက်ခံမဲ့အကြောင်းဒီနေ့ပြောဆိုလိုက်ပါတယ်သမရအပေါ်ယုံကြည်မရှိအဆိုနဲ့ပတ်သက်ပြီးတော့တောက်ချာနေလွတ်တော်မှာမဲပေးနိုင်ွယ်ရှိနေတာပါ။ဒါပေမဲ့အတိုက်ခံတွေဘက်က၃ပုံ၂ပုံမဲအများစုနဲ့အယုံကြည်မရှိအဆိုကိုအနိုင်တင်သွင်းနိုင်တယ်ဆိုရင်တော့မှဒီရလက်ကိုတိုင်းပြည်ရဲ့ဖွဲ့စည်းပုံတရားရုံးမှာအဆုံးဖြတ်ယူရမှာဖြစ်လို့လရုံနဲ့ချီချမြင့်နိုင်ပါတယ်ရှင်
။တရင်ချင်းချုပ်ကိုမခင်ဖြူရိတ်ကပြောပြပေးခဲ့တော့ပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမတငေထိုက်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrius Rigas ဖြစ်ပါတယ်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီနဲ့10:00နာရီထိလိုင်းဒိုမီတာ24 kHz တင်းနဲ့တက်တုံညာလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ52 kHz 5885နဲ့လိုင်းလမီတာ190 kHz 1905တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါ။တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရွှင်လန်းပါစေရှင်။
This program has come to you from the Voice of America, Washington.